မြန်မာနိုင်ငံကအထူးသဖြင့်ရခိုင်ပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်ချက်တွေတောင်းဆိုလိုလားချက်တွေကိုညှဉ်းဆန်နေမယ့်အစားပဂတိအခြေအနေမှန်ကိုလက်ခံပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်။ရခိုင်ရေးပြည်ပကမျှတခြင်းမရှိတဲ့တစ်ဖက်သက်အချက်ကိုင်ဖိအားပေးမှုတွေကိုမြန်မာဘက်ကလက်ခံမှာမဟုတ်ဘူးဆိုတဲ့ကုလညီလာခံမှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးရဲ့ပြောဆိုချက်အပေါ်မှာအခုလိုတုံ့ပြန်ပြောဆိုခဲ့ကြတာပါ။ဒီအပေါ်မှာသဘောထားအမြင်တချို့ကိုမဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မြန်မာဆိုရကိုယ်စားလှယ်တွေပါတက်ရောက်နေတဲ့48ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့စနေနေ့တုန်းကမြန်မာနိုင်ငံကိုယ်စားနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးကမိကွန်းပြောကြားချိန်မှာရခိုင်ပြည်နယ်အရေးပြည်ပကနေမျှတခြင်းမရှိတဲ့အကြက်ကိုင်မှုတွေကိုအရေးယူတုံ့ပြန်မှာမဟုတ်တယ်လို့နိုင်ငံတကာခုံရုံး ICC ကအရေးယူဖို့အားထုတ်မှုနဲ့ပတ်သက်ပြီးလဲ ICC ဟာမြန်မာနိုင်ငံပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးလို့ဝန်ကြီးကပြောဆိုသွားခဲ့တာပါဒီပေါ်မှာတော့ပြည်သူကရွေးချယ်ထားတဲ့အယက်သားအစိုးရလက်ထက်မြန်မာပြည်တွင်းကစိုးရိမ်စရာအခြေအနေမှာရှိနေတဲ့လူခွေးချိုးဖောက်မှုတွေလုပ်ရက်တွေအပေါ်မှာနိုင်ငံတကာရဲ့စိုးရိမ်ချက်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေပေါ်မှာတော့ပကတိအခြေအနေမှန်ကိုလက်ခံပြီးအကောင်းဆုံးအဖြေချဖို့ကုလပါဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တင့်နေပါပြီလို့လူခွေးလှုပ်ရှားသူတွေကထောက်ပြအကြံပြုကြတာပါမြန်မာဆိုရတာဝန်ရှိတဲ့သူတွေဘက်ကဒီမိုကရေစီအစိုးရတရက်အနေနဲ့လှုပ်တင်လှုပ်ထိုက်တဲ့အလုပ်ကိုလုပ်ဖို့အချိန်တန်နေပါပြီလို့မြန်မာလူခွေးလှုပ်ရှားသူတူဦးဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်မနေ့ရက်ကကျွတ်တင်စီနေတဲ့ဒီကနေ့ပတ်သက်ပြီးပြောကြတဲ့အခါမှာကျွန်တော်တို့ကစောင့်ကြည့်တာရှိတယ်ဒါပေမဲ့ပြောကြတဲ့ပုံစံတော်တော်များများကအရင်တော့အစိုးရတိုင်းပဲဒီပူပေါင်းဆောင်ရွက်မှုလှုပ်ဆောင်တာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ပတ်သက်တဲ့ဤမှုတွေလက်ခံမှုဒါနဲ့ပတ်သက်ပြီးတော့အတိမတ်ကြည့်မှာမဟုတ်ဘူးဆိုရဲအတန်မင်းဖြစ်တာဒီဒီနေ့လေးတော့ကျွန်တော်တို့စိတ်မကောင်းဖြစ်စရာဖြစ်ပါတယ်ဟိုအထူးသဖြင့်မြန်မာနိုင်ငံလူခွင့်ကိစ္စကိုနိုင်ငံတကာကဥပဒေအရပေါ်ဆောင်ပေးဖို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုဆိုရဲဟာကတောင်းဆိုနေလဲကြပါပြီနောက်တစ်ခါမှနိုင်ငံတကာကထောက်ပြတဲ့ချက်တွေကပြည်တွင်းမှာရှိနေတဲ့တရားရေးစီရင်မှုလှုပ်ထုတ်လုပ်နည်းတွေပြည်တွင်းမှာရှိနေတဲ့တရားဥပဒေကတကယ်တမ်းချိုးဖောက်ခံရတဲ့သူတွေကိုတိတိကျမကာကွယ်ပေးနိုင်တဲ့အတွက်ကြောင့်မလို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်လက်ခံတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒါကိုလုံးဝငြင်းဆိုတဲ့သဘောမျိုးအတိမမဖြစ်ဘူးဆိုတဲ့ပုံစံမျိုးဖြစ်ပါတယ်အဲ့တော့လက်ရှိနိုင်ငံတကာကပြောနေတဲ့နိုင်ငံတကာရာဇဝတ်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုအတွက်မှာမြန်မာနိုင်ငံက ICC အဖွဲ့ဝင်မဟုတ်တဲ့အတွက်ကြောင့်မလို့ဒီဟာကိုတင်လို့မရဘူးဆိုတဲ့သဘောမျိုးပြောသွားတယ်တကယ်ပကတိအမြင်တိုင်းမြင်မှုတော့လိုအပ်ပါတယ
်ဒါအပြင်ကုလညီလာခံတွင်နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးကပဲမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေရဲ့အရေးကင်တွယ်ဖြေရှင်းရမှာတော့နိုင်ငံတကာရဲ့တဖက်သက်ဖိအားပေးမှုကိုလက်မခံဘဲဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်သွားမှာဖြစ်တယ်။ဒါပေမဲ့ဒီလုပ်ရက်ကိုဟန်တားဖို့နဲ့ဒုက္ခရောက်နေသူတွေကိုအမျက်ထုတ်ဖို့အတွက်ဖြတ်လို့ဖြတ်စည်းလုပ်ရက်တွေရှိနေတယ်လို့လည်းပြောဆိုသွားတာပါ။ဒီပြောဆိုချက်ပေါ်မှာလူခွေလှုပ်ရှားသူဦးအောင်မြူမင်းကတော့လူခွေဆိုးဆိုးဝါးဝါချိုးဖောက်ခံရသူတွေအတွက်သူတို့နေရရင်ကိုပြန်လာတဲ့အချိန်မှာလုံခြုံရေးအာမခံချက်ပေးဖို့နဲ့ဆုံးရှုံးခဲ့ရတဲ့နေနာမှုတွေအတွက်တရားဥပဒေနီးလန်းအရာမျက်မျက်တတရှိဖို့ကသာဒုက္ခသည်တွေကိုစားကုလနဲ့နိုင်ငံတကာကတောင်းဆိုတာဖြစ်တယ်။ဒါဟာဖိအားပေးတစ်ဖက်သက်အချက်ကိန်းတာမဟုတ်ဘူးဆိုတာနားလည်ဖို့လိုတယ်လို့လည်းထောက်ပြပါတယ်
။ဒါမျိုးကဟိုကျွန်တော်ဖိအားပေးတာလည်းမဟုတ်ခင်ဗျ။အဲ့တော့မြန်မာနိုင်ငံအစိုးရကိုဒီနိုင်ငံတကာကနေလုတ်တဲ့အချက်တွေအစိုးရကြီးကကန့်လန့်ထားပါတယ်။ကိုဖိအားနန်တို့ဒီဆုံးမစစ်စစ်ကော်မရှင်ကအစနောက်ပိုင်းမှာတဖြည်းဖြည်းပူးပေါင်းဆောင်ရွက်ဖို့အတွက်တန်းကြောင်းတွေကမ်းလှမ်းထားတယ်။ဒါပေမဲ့ဒီကျွန်တော်တို့ဒီလက်ရှိအစိုးရဘက်ကဒါကိုပူးပေါင်းဆောင်ရွက်ဖို့လှုပ်ဆောင်တဲ့နည်းလမ်းရှာမယ်အစပူးပေါင်းဆောင်မှုမရှိတော့နည်းလမ်းကိုသုံးလာတယ်။သုံးလာတဲ့ကိစ္စမျိုးဥပမာကျွန်တော်တို့စုံစမ်းစစ်ဆေးရရှိခွင့်မပြုတာတွေနောက်တစ်ခါမှနိုင်ငံတကာရဲ့ပြောဆိုချက်ကိုလုံးဝလက်မခံဘူးလို့ဒါတွေကိုသူတို့ရဲ့ policy ကထုတ်ပြန်လာပြီးကြည့်မယ်ဆိုရင်ပူးပေါင်းဆောင်ရွက်မှုထက်စာလို့ရှိရင်ငါလုတ်ဆောင်မယ်ငါတိုက်ပြီးငါလုတ်မယ်ဆိုတဲ့ပုံစံမျိုးဖြစ်တယ်အဲ့ဒါမျိုးဖြစ်လို့ရှိရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဟိုလုတ်ထုတ်လုံပြီးအပြင်ငါစုံစမ်းစစ်ဆေးမှုအပြင်ဥပဒေကအရေးယူတဲ့လမ်းကြောင်းသူရှာကြမှာဖြစ်ပါတယ
်မြမရေးနိုင်ငံတကာရဲ့စိုးရိမ်မှုတွေကလူခွေးချိုးပေါက်ခံရမှုတွေပေါ်တပ်တွေအထောက်အထားအချက်လက်တွေသတင်းမှတ်တမ်းတွေပေါ်အခြေခံပြီးစနစ်တကျထောက်ပြနေကြတာတောင်းဆိုနေကြတာဖြစ်လို့မြမစိုးရအနေနဲ့နိုင်ငံတကာနဲ့အပြုသဘောပူးပေါင်းဆောင်ရွက်တင်ပါတယ်လို့လည်းကနေဒါနိုင်ငံကမြမဒီမိုကရေစီရေးလှုပ်ရှားသူတူဖြစ်တဲ့ဦးညွတ်လှကလည်းအကြံပြုပါတယ
်။ဒါကအမြင်နဲ့အမြင်ဆိုတဲ့နေရာမှာနိုင်ငံတကာကသူတို့ပြောတဲ့ဆိုတဲ့ကိစ္စကြီးအားလုံးမှာတာဝန်ခံမှုတာဝန်ယူမှုရှိတယ်။ဒါကိုအခုဒီမှာလက်ရှိဒီမှာကုလသမဂ္ဂကိုယ်စားလှယ်ပဲဖြစ်ဖြစ်ဒီကုနာပုံကိုယ်တွေသမ္မတရုံးတာဝန်ခံပုံကိုယ်တွေပဲဖြစ်ဖြစ်သူတို့တွေက ဒီလိုပဲဟိုမျက်စိပိတ်ပြီးတော့ညင်းနေဦးနဲ့ပြဿနာအဖြစ်မထွက်ဘူးဆိုတာကိုတို့သိဖို့လိုတယ်။ဘာကြောင့်ဆိုတော့အခုတို့လုံရင်းလုံရင်းနဲ့နိုင်ငံတကာရဲ့တို့ရဲ့ညှင်းဆုံရက်တွေအပေါ်မှာပို့ပြီးတော့အမြင်မကြည့်ဖြစ်ပြီးတော့တည်ရင်ပြီးတည်ရင်တာပို့ပို့တိုးတဲ့ဝေဖန်သုံးသပ်မှုတွေမြန်မာနိုင်ငံပေါ်မှာဖြစ်နေတာနိုင်ငံအတွက်ဒိတ်ခါကြတယ်။နောက်တစ်ချက်အဆိုးဆုံးကအဆိုးရအနေနဲ့ကပြည်ပြည်အခြေအနေနဲ့ဖြစ်ရအမှန်တွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခြင်းအားဖြင့်ဒါလင်းမြန်မာနိုင်ငံရဲ့အခြေအနေရရကိုဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ကယုံကြည်တယ်
ကုလနဲ့နိုင်ငံတကာကရိုဟင်ဂျာလို့သုံးလုံးတဲ့ဒုက္ခသည်တွေအရေးအစိုးရအနေနဲ့နိုင်ငံရေးစိတ်ဆန္ဒရှိရှိနဲ့လှုပ်ဆောင်မှုဒေသတွင်းအာဆီယံနိုင်ငံတချို့နဲ့ကုလသမဂ္ဂဘက်ကဒီညီလာခံမှာတိုက်တွန်းပြောဆိုနေတာပါတစ်ဖက်မှာလည်းဒီလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာခုံရုံးအထိစစ်ဆေးအရေးယူဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်မြန်မာအစိုးရကတော့နိုင်ငံတကာလူခွေအစဉ်ခံစားတွေဟာတစ်ဖက်သက်ဆန်ပြီးအချက်အလက်များကိုအခြေခံထားတယ်လို့တောက်လျှောက်ညင်းဆိုနေတာပါမြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုပဲကုလသမဂ္ဂလူခွေစုံစမ်းစစ်ဆေးရေးမှုတွေကိုလည်းပြည်ဝင်ခွင့်မပေးခဲ့ပါဘူးရှင်